ီးရတဲ့နိုဝင်ဘာ20ရက်နေ့ကပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲရလဒ်တွေကိုအပြီးသတ်ကြေညာပြီးစီးခဲ့ပါပြီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်သတ်အနိုင်ရခဲ့တယ်လို့ပြောနိုင်တယ်လို့တမတော်ကြောထောင်းနောက်ခံပြည်ခံပြိုးပါတီကတော့အပြတ်သတ်ရှုံးနေမှုနဲ့ကြုံခဲ့ရပါတယ်တိုင်းပြည်အတွက်အရေးကြီးတဲ့ပြည်တော်စုအဆင့်အတွက်မဲဆန္ဒနယ်မြေ492နေရာမှာပြည်ခံပြိုးပါတီက42နေရာပဲအနိုင်ရပါတယ်အဲ့ဒီထဲမှာသေချာပေါက်အနိုင်ရဖို့အဖက်ဖက်ကပြင်ဆင်ပြီးမှဝင်တဲ့မဲဆန္ဒနယ်မြေတချို့ပါနေတာမို့တကယ်ပြည်သူလူထုဆန္ဒနဲ့နေလားငါလားပြိုင်ဆိုင်ရရင်ဒီထက်တော့အခြေအနေဆိုးနိုင်ပါသေးတယ်ပြည်ခံပြိုးပါတီဘာကြောင့်ရှုံးတာလဲလက်ရှိပြည်ခံပြိုးပါတီရဲ့ရည်တည်မှုအနေထားကြောင့်တိုင်းပြည်ဘလောက်ထိခိုက်နေတာနေရသလဲရှေ့အနာကပြည်ခံပြိုးပါတီဘလို့ဆက်ပြီးရည်တည်တင်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
လက်ရှိပြည်ခံပြိုးပါတီအနိုင်ရရှိမှုဟာ 8.5% ခန့်လုံးပဲရှိပါတယ်။အာဏာရပါတီမဆိုထားနဲ့အတိုက်ခံပါတီလို့တောင်မခေါ်နိုင်တဲ့အထိမဆိုစလောက်လေးပဲအနိုင်ရခဲ့တာပါ။ဒါကိုတခုနဲ့ပြောရရင်ပြည်သူတွေကမကြိုက်လို့မဲမပေးလို့ရှုံးရတာဖြစ်ပါတယ်။အခုရလနဲ့ပတ်သက်ပြီးပြည်ခံပြိုးပါတီခေါင်းဆောင်တွေကိုယ်တိုင်အံ့ဩတုန်လှုပ်ကြတယ်။တကယ်လို့ဒါအခုလိုရလမျိုးထွက်ပေါ်လာမယ်ဆိုတာကြိုတင်မှန်းဆနိုင်ရင်ရွေးကောက်ပွဲတောင်လုတ်ပေးနိုင်ပွဲမရှိဘူးလို့ဝေဖန်သုံးသပ်မှုတွေလည်းရှိနေပါတယ်။ဒါဆိုရင်ပြည်ခိုင်မျိုးပါတီခေါင်းဆောင်တွေမမျော်မှန်းနိုင်လောက်တဲ့အနေအထားအထိဘာကြောင့်အရှုံးကြီးရှုံးရတာပါလဲ။ပြည်ခိုင်မျိုးပါတီအပြတ်အသတ်ရှုံးနေရခြင်းမှာအကြောင်းအချက်များစွာပါဝင်နိုင်ပါတယ်။တိတိကျကျနဲ့အသေးစိတ်သိလို့ရင်ပါတီကိုယ်တိုင်ကကောင်းကောင်းမွန်မွန်သုတေသနလုပ်အပြေရှာမှဖြစ်နိုင်မှာပါ။အဓိကအကြဆုံးအချက်ကတော့ပါတီကိုရိုးရိုးနိုင်ငံရေးပါတီတရက်အဖြစ်စနစ်တကျတည်ဆောက်မှုမရှိခဲ့တာပါလုံးဝမတည်ဆောက်ခဲ့ဘူးလို့တောင်ပြောနိုင်ပါတယ်ဒီမိုကရေစီစနစ်မှာပါတီတစ်ခုကအမတ်တယောက်ရွေးချယ်ခံရဖို့ဆိုရင်ပြည်သူလူထုကမဲပေးမှဖြစ်မှာပါပြည်သူလူထုကထောက်ခံမှဖြစ်မှာပါအတင်းကျပ်ဖိအားပေးလို့အကြောက်တရားနဲ့မဲပေးရတယ်ဆိုတာမျိုးဟာအာဏာရှင်ခေတ်မှာဖြစ်နိုင်ပေမဲ့လွတ်လပ်တဲ့ရွေးကောက်ပွဲနဲ့ဒီမိုကရေစီခေတ်မှာမဖြစ်နိုင်ပါဘူး
။ပြည်ခံမျိုးပါတီတည်ထောင်သူတွေဟာအဲ့ဒီအချက်ကိုလုံးဝနားလည်ဖို့မရသလိုအဲ့ဒီနည်းနဲ့လည်းပါတီကိုလုံးဝမတည်ဆောက်ခဲ့ပါဘူး။ကိုယ့်ပါတီကိုဘယ်လိုလူဒန်းစားဘယ်လိုလူမျိုးတွေကထောက်ခံနိုင်မလဲ။သူတို့ထောက်ခံမှုရအောင်ပါတီကဘာတွေလုပ်ပေးမလဲ။အစရှိသဖြင့်မူဝါဒလမ်းစဉ်ချစည်းရုံးတာတွေလုံးဝမရှိခဲ့ပါဘူး။ပါတီတည်ဆောက်ရေးနဲ့ပတ်သက်ရင်လည်းပြည်သူတွေပါတီကိုဝင်ရင်ဘာတွေအကျိုးများရနိုင်မလဲ။တနည်းပါတီထိတ်တန့်ကောင်းဆောင်ဖြစ်လာမလား။အမတ်ဖြစ်မလား။ပါတီနိုင်ရရင်ဘ ਹੁ အစိုးရတိုင်းနယ်ပြည်နယ်အစိုးရအဖွဲ့မှာနေရာရမလားပြည်သူတွေကိုဘာတွေလုပ်ပေးခွင့်ရှိမလဲစတာတွေနဲ့ပတ်သက်ပြီးတော့လဲသာမန်ပါတီတွေမှာရှိတဲ့မျှော်လင့်ချက်လောက်တောင်အောက်ခြေပြည်ခံမျိုးပါတီဝင်တွေမှာရှိမနေပါဘူးပြည်ခံမျိုးတွေဝင်ရင်ခိုင်းတာလို့အောက်ခြေမှာအခွင့်အရေးနည်းနည်းပပပဲရမယ်ကျန်တာဘာမှမမျှော်လင့်တဲ့ပါတီဆိုတာစစ်ဘုတ်ရုပ်ဟောင်းတွေအတွက်ပဲမင်းတို့အတွက်ဘာမှမရှိဘူးဆိုတဲ့ပုံစံမျိုးနဲ့ပါဒီလိုနီးနဲ့ဖွဲ့စည်းထားတဲ့အတွက်ပြည်ခံမျိုးပါတီဆိုတာအဖွဲ့ဝင်ဗနသန်းရှိတဲ့ကြွေးကြော်ထားပြီးမဲ့တကယ်တကယ်ပါတီဝင်စစ်စစ်သင်္ကန်းတော်မရှိတော့ပါဘူးမဲပေးထောက်ခံမဲ့ပြည်သူဆိုတာကတော့ဝေလာဝေးဆိုတဲ့သဘောတွေ့ရမှာဖြစ်ပါတယ်တစ်ဆက်တည်းပါတီခေါင်းဆောင်ဆိုတဲ့စစ်ဘုတ်ချုပ်ဟောင်းတွေကလည်းပါတီကိုနိုင်ငံရေးအတီဆောက်ဖို့နိုင်ငံရေးအလုပ်လုံးဝမလုပ်ပဲစစ်တပ်ပုံစံအထက်ကအမိတ်အောက်ကနာခံဆိုတာတခုတည်းလုပ်ခဲ့ကြတာပါပြည်ခံမျိုးပါတီပက်ပက်ဆက်ဆက်ရှုံးနေခဲ့ရတာမှာအဲ့ဒီအချက်ကအဓိကပါ
အဲ့အရာအပြင်အခြားအချက်လက်တွေလည်းရှိနိုင်ပါတယ်စစ်ဘုတ်ချုပ်ဟောင်းတွေရဲ့ပါတီဖြစ်တဲ့ခေါင်းဆောင်တွေဆိုတာသူတို့ကိုသူတို့ကြီးပွားချမ်းသာစေပြီးတိုင်းပြည်နဲ့ပြည်သူကိုစည်ရဲတွေနဲ့ဆွဲချခဲ့သူတွေဖြစ်တဲ့စတဲ့တသက်လုံးရှိလာတဲ့အမုန်းတရားတွေနဲ့မဲမပေးခဲ့တာမျိုးပါနိုင်တယ်လို့ပြည်ခိုင်ဖြိုးခေါင်းဆောင်ပိုင်းရဲ့အလွန်ကြီးမားတဲ့ဂိုင်းကဏ္ဍအကွဲအပြဲလိုကိစ္စမျိုးတွေကလည်းအခုလိုရှုံးနိမ့်မှုမျိုးစီခေါ်ဆောင်သွားတာဖြစ်နိုင်ပါတယ်။အခြားအချက်တွေလည်းရှိနိုင်သေးတယ်လို့ထိတဲ့ပို့အရေးကြီးတာကဒီအရှုံးဟာပြည်ခိုင်ဖြိုးပါတီတစ်ခုတည်းရဲ့အရှုံးမဟုတ်ပဲတမတော်အတွက်ပါအရှုံးဖြစ်စေခဲ့တဲ့ကိစ္စပါအားလုံးတိကျပြီးဖြစ်တဲ့အတိုင်းပြည်ခိုင်ပြောပါတီကိုအရင်စစ်အာဏာရှင်တွေကဖန်တီးပေးတာဖြစ်ပါတယ်စစ်အာဏာရှင်တွေဟာသူတို့ကိုစက်ခံတဲ့တမတော်စစ်ကောင်းဆောင်တွေကိုဖွဲ့စည်းပုံအရတိုင်းပြည်ကိုအုပ်ချုပ်မဲ့တမရတယောက်ရွေးချယ်ရမှာကာကွယ်ရေးဦးစီးချုပ်က25ရာခိုင်နှုန်းမဲကိုရပြီးသားဒါကြောင့်ပြည်ခိုင်ပြောပါတီအတွက်ရွေးကောက်ပွဲမှာနောက်ထပ်26ရာခိုင်နှုန်းလောက်ရအောင်စူးစမ်းပြီးအဲ့လိုမျိုးလုပ်နိုင်ရင်မင်းတို့တွေနောက်နှစ်ပေါင်းများစွာတိုင်အောင်တိုင်းပြည်ကိုရာနှုန်းပြစ်စိုးမိုးအုပ်ချုပ်သွားနိုင်မယ်ဆိုတဲ့မှားရွေးနဲ့အတွေးခေါ်တွေကိုသွတ်သွင်းပေးထားခဲ့ပါတယ်။တက်မတော်ခေါင်းဆောင်တွေဟာအဲ့ဒီအတွေးခေါ်တွေကိုစုပ်ကင်ပြီးရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီအနိုင်ရဖို့နှီးပေါင်းစုံနဲ့စူးစမ်းပေးခဲ့ပါတယ်။အရင်အချင်းရှိတဲ့တက်မှုတွေကိုတက်ကအတင်းအကျပ်အနားယူခိုင်းပြီးပ တိခိုင်ဖြိုးအမှတ်တွေအဖြစ်ဝင်ပြိုင်ခိုင်းသလိုတပ်မတော်သားတွေတိခိုင်ဖြိုးကိုမဲပေးအောင်လဲနှီးအမျိုးမျိုးလုပ်ခဲ့ကြတာဖြစ်ပါတယ်
။နောက်ဆုံးဓာရီမအောင်မြင်သလိုတပ်မတော်ဘက်ကလည်းအရက်ပဲရောက်သွားတဲ့တပ်မှုအများပြားဆုံးရှုံးခဲ့ပါတယ်။အထူးသဖြင့်တပ်မတော်ခေါင်းဆောင်တွေအနေနဲ့နိုင်ငံရေးဘက်ကိုအာရုံရောက်ခြေလှမ်းကျုံပြီးအခြားတပ်တီဖောက်ရေးစွန့်ရည်မြင့်တင်ရေးအချုပ်ချာအာဏာတည်တံ့ခိုင်မြေရေးလုပ်ကံရမှာလစ်ဟင်းမှုတွေဖြစ်စေပါတယ်။ဒီအတွက်အကောင်းဆုံးဖြေကတော့တပ်မတော်အနေနဲ့ပြည်ခံမျိုးပါတီနဲ့လုံးဝအဆက်အသွယ်ဖြတ်ရေးပါပဲ။ဒီခံရုပ်ပါတီအနေနဲ့လည်းဆက်ပြီးရှင်သန်နေတဲ့ဆိုရင်တပ်မတော်နဲ့အဆက်ဖြတ်နိုင်ငံရေးပါတီတရားအဖြစ်ပြန်လည်တည်ဆောက်ပြီးပြည်သူကိုရိုးရိုးသားသားစီအောင်မှုပဲဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်